တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ပြန့်ပွားလာတဲ့ coronavirus ကူးစက်မှုကိုထိန်းချုပ်နိုင်ဖို့ဝူဟန်မြို့အပါအဝင်ပြည်နယ်တွင်းမြို့ပေါင်း18မြို့ကိုတရုတ်အာဏာပိုင်တွေကပိတ်ဆို့လိုက်တဲ့အတွက်လူဦးရေတန်း90ထဲမှနေဘယ်ကိုမှသွားလို့မရပဲအိမ်ထဲမှာပိတ်မိနေကြပါတယ်အထူးသဖြင့်ဝူဟန်မြို့လမ်းမာတွေပေါ်မှာရင်းအသွာလာတွေကိုလည်းပိတ်ထားလိုက်တဲ့အတွက်တမျိုးလုံးတိတ်ဆိတ်ခြောက်ခြားနေတယ်လို့မြို့မှာပိတ်မိနေတဲ့မြန်မာအင်ဂျင်နီယာမဟာသိပ်ပံကျောင်းသားကိုစီတူထွန်းက VOA ကိုပြောပါတယ်ဝူဟန်မြို့နောက်ဆုံးအခြေအနေကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ
်အခုကလမ်းတွေပေါ်မှာတို့ရင်းသွာလာခွင့်ကိုတော့ပိတ်လိုက်တာပေါ့နော်ပြန်လိုက်တဲ့အတွက်အခုလက်ရှိကဒီမျိုးပေါ်ကလမ်းတွေပါမှာကလူသားတွေကိုသူတို့ဒီဆေးရုံတွေကိုတဲပို့နေတဲ့အမ်ဘူလန့်စ်တွေပြီးလို့ရှိရင်ဒီအမ်ဘူလန့်စ်တွေမလုံလောက်တဲ့အခါကျလို့ရှိရင်ကူညီဖို့အတွက်လုပ်နေတဲ့ volunteer ကားတွေအဲ့ကားတွေလောက်ပဲသွားလာရှိရပြီကျွန်တိုင်းလှူရှာမှုကတော့ဘာတစ်ခုမှမရှိပါဘူးဟုတ်ကဲ့
အဲ့တော့ဒီဝူဟန်မြို့မှာနေနေတဲ့လူတွေမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့တဲ့အခြေအနေရောအခုဘယ်လိုရှိလဲရှင
်ဒီဟူဘေပြည်နယ်အတွက်ဆိုလို့ရှိရင်တော့ကျွန်တော်တကယ်သူက125ရောက်ပါတော့အဲ့တော့ confirm case က3554ရောက်ပြောင်းပြန်ပြီးတော့ recover ဖြစ်တာ80အဲ့တော့ဒီပြည်နယ်မှာတော့အများဆုံးအခြေအတွက်ဖြစ်နေရပြောင
်းဒီနောက်ဝူဟန်မြို့အပါဝင်ပေါ့နော်ဒီအဲ့ဒီပြည်နယ်ကြီးတစ်ခုလုံးမှာတရုတ်အာဏာပိုင်တွေကနေပြီးတော့ဒီယောဂါပိုးဆက်ပြီးမပြန့်သွားအောင်လို့သူတို့ဟိုထိန်းချုပ်ကာကွယ်နေတဲ့အနေအထားတွေနောက်ပြီးတော့ယောဂါနဲ့ပတ်သက်ပြီးသူတို့ကျန်းမာရေးပေါ့နော်ပညာပေးနေတဲ့အနေအထားတွေရောလုံလောက်မှုရှိသလားဘယ်လိုမြင်လဲရှင်
ဟုတ်ကဲ့အခုသူတို့လှုပ်ထားတဲ့အခြေအနေကတော့အကောင်းဆုံးပေါ့နော်အကောင်းဆုံးဆိုတာဒီ public transportation ကိုရပ်လိုက်တဲ့အတွက်ဒီ virus ရဲ့ကူးစက်ပြန့်ပွားပုံကလည်းသူကလူလူချင်းကနေပြီးတော့ကူးတယ်ဟာဖြစ်တဲ့အတွက်တော့ခီးသွားလာမှုတွေမရှိတော့ဘူးပြီးတော့လူလူချင်းထိတွေ့ဆက်ဆံမှုနည်းသွားတဲ့အတွက်ထိန်းချုပ်နိုင်မှုအားတော့တော်တော်လေးကောင်းသွားပေါ့နော်တကယ်လို့သူတို့ဒီလိုသာမလုပ်ဘူးဆိုလို့ရှိရင်တော့ဒီချိန်မှာကူးစက်ခံရမှုတော့တောင်းကနန်းနဲ့ဖြစ်နိုင်တယ်တင်းကနန်းနဲ့ဖြစ်နိုင်တယ်ပေါ့နော်အော်ဒီလိုမျိုးဒီ public transportation နဲ့ပိတ်ထားတာတော့ကူးစက်ခံမှုတော့ဆက်လက်မြင့်တက်နေပြီးတာဖြစ်တဲ့အတွက်သူတို့ဒီလိုလှုပ်ထားတာကတော့အကောင်းဆုံးအခြေအနေလို့တော့ကျွန်တော်တို့မြင်ပါတယ်ဗျာဟုတ
်ဝူဟန်မှာစပြီးတော့ဒီကိုရိုနာဗိုင်းရပ်စ်ကိုပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလမှာစဖြစ်တဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေရောဘယ်လိုသိရလဲရှင်ဘယ်လိုစဖြစ်လဲဆိုတာကိုပြောပြလို့ရမလား
ဟုတ်ကဲ့ဟိုဒီဘက်ကနေပြီးတော့ထုတ်ပြန်တဲ့သတင်းကတော့သူတို့ကဒီပင်လယ်ဒါရောင်းတဲ့ဈေးကနေပြီးတော့စပြန့်တယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့စဖြစ်တဲ့အခြေအနေမှာသူကလူလူချင်းမကူတော့သူတို့ကပြောတယ်အဲ့တော့ကျွန်တော်ဒီ New Year မှာဆိုလို့ရှိရင်လည်းလုံးဝလူတွေအပြည့်ပဲပုံမှန်တခြားနိုင်ငံတွေမှာဆင်နွှဲသလိုပဲပျော်ပျော်ရွှင်ရွှင်နဲ့ရှိနေကြသေးတယ်။လူငယ်တွေတပတ်ကမှသာလင်တကယ် serious အခြေအနေလူလူချင်းကူးရဆိုပြီးတော့တို့ကထုတ်ပြန်လိုက်တဲ့အတွက်မြို့ကတော်တော်ကြီး၆ချောင်းသွားပါတော့။အဲ့မတိုင်ခင်ကတော့ကျွန်တော်ပုံမှန်သွားလာတာမျိုးတွေရှိနေသေးပါတယ
်။ကိုစီတူတွန်းရဲ့ Facebook မှာတင်ထားတဲ့ video file ကိုကြည့်ရတာအရာဆိုလို့ရှိရင်ဒီဝူဟန်မြို့မှာနေထိုင်နေတဲ့သူတွေကတို့ဝူဟန် fighting ဆိုပြီးတော့ on နေတဲ့အတန်ဟိုပါ video file လေးတွေ့ရပါတယ်ဒီညဘက်မှာပေါ့နော်တို့ဒီနေထိုင်နေတဲ့တို့အဆောက်အုံနေရာနေပြီးတော့လေအဲ့တော့အဲ့လိုတွေ့ရတဲ့အတွက်ဒီဝူဟန်မှာရှိနေတဲ့ဒီလူတွေကနေပြီးတော့ဒီ virus ပိုးကိုအခုပြန့်နှံ့လာနေတဲ့အပေါ်မှာသူတို့စိတ်ပိုင်းဆိုင်ရာဒီထိခိုက်တာစိုးရိမ်တာတွေကဘလို့အခြေအနေမျိုးတွေ့ရလဲပေါ့လေ
တနေ့နဲ့တနေ့ပေါ့နော်ကူးစက်ခံတဲ့နှောင်းကလည်းများလာတယ်ပေးတဲ့နှောင်းကလည်းများလာတယ်ဖြစ်တဲ့တော့စိုးရိမ်ထိတ်လန့်နေမှာတော့အမှန်ပဲဗျဒါပေမဲ့တချို့ကျွန်တော်ဒီဗီဒီယိုကလစ်လေးတွေ့ရတယ်ပေါ့နော်အဲ့ဒါသူတို့အိမ်ထဲမှာသူတို့ခြင်းခြင်းမှမှရှိအောင်အားကစားလုပ်နေကြမျိုးတွေတွေ့ရတယ်အဲ့တော့လူကတော့အမျိုးမျိုးရှိမှာပဲခင်ဗျအစိတ်တက်ကြနေတဲ့သူတွေလည်းရှိမယ်အဲပြီးတော့ဒီရလိုမျိုးပြပြရှင်နဲ့မကူးစက်ခံအောင်ကိုယ်စိတ်ကိုပြင်ဆင်ထားရတဲ့သူတွေလည်းရှိမှာပါခင်ဗျဟုတ်ဟု
တ်
ကဲ့ဒါပေမဲ့ဒီနေ့တာတကူကတော့ဒီမျိုးကစဖြစ်တာဖြစ်တဲ့အတွက်ကူးစက်မှုနှောင်းဒီပေးတဲ့နှောင်းအောင်အကြံမြင့်တက်နေတဲ့အတွက်တော်တော်ကြီးတော့ကြောက်လန့်နေမယ်လို့တော့ကျွန်တော်ထင်ပါတယ်ဗ
ျဝူဟန်မှာကိုရိုနာဗိုင်းရပ်စ်ကိုစပြီးတော့တွေ့တယ်ကူးစက်ရောဂါအန္တရာယ်ကြီးလာနေပြီဆိုတော့အခြေအနေကိုကိုစီတူထွန်းတို့ကဘဲချိန်မှာတိလိုက်ရပြီးတော့ကိုစီတူထွန်းတို့ရဲ့ဒီတက်ကူကြောင်းနေမှာအဲ့လိုမတက်ဖို့ပေါ့နော်အဲ့လိုပိတ်လိုက်တာမျိုးတွေဘယ်လိုစဖြစ်လဲရှင
်ကြောင်းတော့တော်ဒီအခုကဒီတော့ winter vacation ဖြစ်တဲ့အတွက်ပိတ်ထားတာဗျဒါပေမဲ့အဲ့စတိတာတော့ကျွန်တော်ဒီ22ရက်2ရက်ပေါ့နော်ဟုတ်အဲ့နောက်တည်းကကျွန်တော်တည်င်းတည်တည်ကြတယ်ဒါပေမဲ့ officially lockdown လုပ်တယ်ဆိုပြီးတော့မြို့လုံးလိုက်တာတော့23ရက်နေဗျဟုတ်အဲ့3ရက်နေမှလုံးလိုက်တာပါအခုကတော့ကျွန်တော်အဲ့အော် lab တွေလည်းအကုန်ပိတ်ထားတယ်။ပြီးတော့ဒီတခြားဒီသင်ကြားရေးဆက် window application မှာရှိနေကြဖြစ်တယ်အဲ့လိုမျိုးတခြား course တွေလည်းအကုန်ပိတ်လိုက်တယ်ပေါ့နော်။အခုတော့ဆိုတော့အဲ့လိုအခြေအနေမှာပဲဟုတ
်။အဲ့ဒီအခြေအနေကဘယ်တော့ပုံမှန်ပြန်ရောက်လာမယ်လို့မျှော်လင့်ထားလဲရှင
်။အဲ့ဟာကကျွန်တော်အသေးချာမသိဘူးပြ။ဟောဘာသူမှလည်းမသိဘူးပေါ့နော်။အော်တချို့တက္ကသိုလ်တွေမှာတော့ဒီနောက်ထပ်ကျွန်တော်ဒီ semester တစ်ခုကို postpone လုပ်ဖို့တော့တို့ရေခံချက်တွေထုတ်တာမျိုးရှိတယ်။ ဒါပေမဲ့ကျွန်တော်တို့ကြောင်ကတော့မထုတ်သေးဘူးပေါ့နော်အဲ့တော့ဘယ်တော့ပုံမှန်ပြန်ဖြစ်လာမယ်လို့ကလည်းအတိအကျပြောလို့မရသေးဘူးခင်ဗျာ
ဒါကတော့ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာအင်ဂျင်နီယာမဟာသိပ္ပံကျောင်းသားကိုစုသူထွန်းနဲ့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်